Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဖေဖော်ဝါရီလ10ရက်တောက်ကြနေ့ညနေပဲ VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းတို့မီတာ16 19နဲ့ 25 တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်ပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမိုက်တန်းစင်နဲ့ကျွန်တော်ကြော်သိမ်းကြညာမှာပါ။မွတ်စလင်အများစုနိုင်ငံ9နိုင်ငံကလူတွေကိုပြည်ဝင်ခွင့်ပိတ်ပင်ကတ်တက်တဲ့သမ္မတထရမ့်ရဲ့အမိန့်ကိုပြန်အတည်ပြုပေးရေးတင်ပြတာကိုအယူခံတရားရုံးတစ်ခုကပယ်ချလိုက်ပါပြီ။တရုတ်နိုင်ငံနဲ့မူဝါဒကိုအတိအမှတ်ပြုတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်သမ္မတရှီချင်းပင်ကိုပြောလိုက်ပါတယ်။မနီလာမြို့တော်ကအမေရိကန်တိုင်ယုံရှိမှာပြည်ပလုထွက်လုကြတဲ့ဖိလစ်ပိုင်နိုင်ငံသားတွေသမ္မတဒေါ်နယ်ထရမ့်ကိုကန့်ကွက်ဆန္ဒပြကြပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။အခုညနေခင်းနားဆင်ရမယ်သတင်းဆောင်မတွေထဲမှာတော့ရခိုင်ပြည်နယ်အတွင်းပြည်ပခပြည်ရာဒေသတွေမှာပြီးခဲ့တဲ့နှစ်ကလေးကချမှတ်ခဲ့တဲ့နေဝင်မိငယ်အမိန့်ကိုအချိန်လျှော့လိုက်ပါပြီ
။ဒါတော့ငါကိုနိုင်တယ်လေ။တော့လည်းမလဲဘူးနော်။ငါနိုင်တယ်နော်။အလုံးလိုက်ပြီးတော့သူတို့ကဘောင်းတော့တို့လေဆက်ပါရှိတယ်လို့
ရဲရရှိကြော်များဝင်းရဲ့ပြောပြချက်နဲ့အတူနားဆင်ရမှာပါ။တခါကချင်ပြည်နယ်အတွင်းအစိုးရမဟုတ်တဲ့အဖွဲ့မှအချိန်ပိုင်းအလုပ်လုပ်နေသူအမျိုးသမီးငယ်တဦးဓာတန်ရအချက်ပေါင်းများစွာနဲ့တည်ဆုံခဲ့တဲ့အမှုကိုလည်းစုံစမ်းစစ်ဆေးနေပါဗျ။မလေးရှားမှာအသက်ခံခဲ့ရတဲ့အလုပ်သမား5ဦးနဲ့အခင်းဖြစ်နေတဲ့အချိန်အတူတူရှိနေခဲ့တဲ့အလုပ်သမား6ဦးကိုမြန်မာပြည်ကိုပြန်ပို့ပေးခဲ့ပါပြီ။တရုတ်အစိုးရကတက္ကသိုလ်2020မှာမြို့ပြအလုပ်တန်း50ဖန်တီးဖို့ရည်ရွယ်ထားတဲ့ဆိုတဲ့အပေါ်စိန်ခေါ်မှုတွေပါတွေဖြစ်နိုင်တယ်လဲဆိုတဲ့နိုင်ငံတကာသတင်းလွှာကိုလည်းနားဆင်ရပါမယ်။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးသိထားရတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကြီးညာပါမယ်ရှင
်မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကလူတွေအမေရိကန်ပြည်ထောင်စုရဲ့ဝင်ခွင့်ကန့်သက်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ဆိုင်းငံ့ထားတာကိုပယ်ဖျက်ပြီးပြန်အတည်ပြုပေးဖို့တင်ပြထားတာကိုဖက်ဒရယ်ယူကန်တရားရုံးတစ်ခုကပယ်ချလိုက်ပါတယ်အောက်ရုံးတစ်ခုကချမှတ်ထားတဲ့ဆုံးဖြတ်ချက်ကိုပယ်ဖျက်ပေးရေးကိစ္စဆန်ဖရန်စစ္စကိုအခြေစိုက်တရားသူကြီး3ဦးပါအမှတ်9အယူခံတရားရုံးကတညိညွတ်ထဲပယ်ချလိုက်တာပါပိတ်ပင်တဲ့အမိန့်ကိုအောက်တရားရုံးကဆိုင်းငံ့စေခဲ့ပြီးအမေရိကန်နဲ့ဝင်ခွင့်မပြုခဲ့သူတွေကိုခွင့်ပြုရမယ်လို့ဆုံးဖြတ်ထားတာပါအစိုးရဘက်ကအယူခံတင်သွင်းတာမှာတရားရုံးကလက်ခံနေလောက်တဲ့ခိုင်လုံတဲ့အကြောင်းပြချက်မရှိတယ်လို့ဒီအယူခံကိုလက်ခံလိုက်မယ်ဆိုရင်ပြင်မရတဲ့အမှားမျိုးဖြစ်သွားနိုင်တယ်လို့အယူခံတရားရုံးရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်ဒီအယူခံတရားရုံးရဲ့ဆုံးဖြတ်ချက်ထွက်လာပြီးမကြခင်မှာပဲသမ္မတထရမ့်ကတရားရုံးမှာရင်ဆိုင်တွေ့ကြမယ်နိုင်ငံရဲ့လုံခြုံရေးကအရေးကြီးဆုံးပဲလို့သူ့ရဲ့ Twitter စာမျက်နှာမှာရေးပါတယ်အဲ့လိုရေးပြီးမကြခင်အင်ဗျူတော်မှာသတင်းတော်တူနဲ့တွေ့ဆုံလာမှာလဲတရားရုံးဟာအခုဆုံးဖြတ်ချက်ကိုနိုင်ငံရေးအမြင်နဲ့ဆုံးဖြတ်ခဲ့တယ်လို့ဆိုပြီးနောက်ဆုံးကြရင်တော့သူ့အစိုးရအဖွဲ့ကပဲဒီအမှုကိုအလွယ်တကူအနိုင်ရမှာလို့ပြောသွားပါတယ
် Republican Outlet တော်အမတ် Tom Price ကိုကျမရေးနဲ့လူတို့ဝန်ဆောင်မှုရေးရာဌာန HHS ဝန်ကြီးအဖြစ်ခံထားဖို့ထောက်ခံမဲ52မဲကန့်ကွက်မဲ48မဲနဲ့ American ထက်လွတ်တော်ကအတည်ပြုလိုက်ပါတယ်ကြာသရီးနေ့ညသကောင်ကျော်ချိန်ထိဆက်လုပ်နေတဲ့အထက်လွတ်တော်အစည်းအဝေးကနေဒီကနေ့မနက်အစောပိုင်းမှာ8လုံးမဲခွဲအတည်ပြုလိုက်တာပါအယိုးယောကအထူးကူဆရာဝန်လည်းဖြစ်တဲ့ဂျော်ဂျီယာပြည်နယ်ကဝိုင်းအောက်လွှတ်တော်အမတ် Price ဟာဥပမာကဲလို့သိကြတဲ့ Affordable Care Act ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုကန့်ကွက်သူတူဖြစ်ပါတယ် HHS ဌာနရဲ့အကြီးအကဲအနေနဲ့အဲဒီ Obamacare ဥပဒေပယ်ဖျက်ရေးလုပ်ငန်းကို Mr. Price ဦးဆောင်ရမှာပါ။ American နိုင်ငံသားတန်း20ဟာဒီဥပဒေအရကျန်းမာရေးအာမခံတွေရထားကြတာပါ။ Obamacare ကိုအစားထိုးခြင်းနဲ့ဆိုတာ Republican တွေကပြောထားပေမဲ့ဘလို့အစားထိုးမလဲဆိုတဲ့အပေါ်မှာတော့သဘောတူညီချက်မရကြသေးပါဘူး။ Price ဟာအောက်လွတ်တော်ရသုံးငွေဆိုင်ရာကော်မတီဥက္ကဋ္ဌအဖြစ်သူ့ရဲ့ယာတုကိုအသုံးချပြီးအစုရှယ်ယာအယောင်းဝယ်တွေကနေအကျိုးအမြတ်ဖြစ်ခဲ့သလားဆိုတဲ့ပြင်းထန်တဲ့မေးခွန်းတွေနဲ့ရင်ဆိုင်ခဲ့ရပါတယ်။ဒါပေမဲ့လည်း Mr. Price ဟာကိုချင်းသိက္ခာဖောက်ပြတာမျိုးမရှိခဲ့ဘူးဆိုတဲ့အထောက်အထားတွေအခိုင်အမာရှိထားတယ်လို့လေးလာသူတွေကပြောပါတယ်
။ကိုပိုင်အုပ်ချုပ်ရေးနဲ့နေတဲ့တိုင်ဝမ်ကျွန်းကိုသူတို့ပိုင်တယ်လို့ပြောထားတဲ့တရုတ်ရဲ့ရည်တည်ချက်ကိုအတိအမှတ်ပြုပြီးတော့တရုတ်နိုင်ငံနဲ့မူဝါဒကိုအမေရိကန်ကအတိအမှတ်ပြုပါတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်သမ္မတရှီကျင်းပင်နဲ့တယ်လီဖုန်းဆက်စကားပြောတာမှာထည့်ပြောသွားပါတယ်။သမ္မတထရမ့်ရဲ့ရည်တည်ချက်ကိုတရုတ်နိုင်ငံအနေနဲ့အတိအမှတ်ပြုတဲ့အကြောင်းတရုတ်ဘက်ကဒီကနေ့ပြောပါတယ်။ခေါင်းဆောင်တို့ဦးကြားကိစ္စရမျိုးစုံကိုပြောဆိုကြပြီးမစ္စတာထရမ့်သမ္မတဖြစ်လာခြင်းကလေးကဆက်ဆံရေးမပြတ်ရှိခဲ့တယ်လို့တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရလူကန်းကဒီကနေ့လုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။တရုတ်နိုင်ငံနဲ့မူဝါဒဟာတရုတ်အမေရိကန်ဆက်ဆံရေးရဲ့နိုင်ငံရေးအုတ်မြစ်ဖြစ်ပြီးအဲ့ဒီအပေါ်ခိုင်မာတဲ့ထောက်ခံမှုဟာနှစ်နိုင်ငံဆက်ဆံရေးကိုအားကောင်းတည်ငြိမ်စေမှာဖြစ်တယ်လို့ပြောခွင့်ရလူကန်းကပြောပါတယ်။ကြာသပတေးနေ့ညနေပိုင်းကခေါင်းဆောင်တို့ဦးတယ်လီဖုန်းဆက်စကားပြောကြတာတိတ်ကိုယဉ်နီးခင်မင်မှုရှိပြီးတော့သက်ဆိုင်ရာနိုင်ငံတွေမှာတွေ့ဆုံကြဖို့အပြန်အလှန်ဖိတ်ကြားကြတယ်လို့သမ္မတအင်ဖြူတော်ကပြောပါတယ်။န နှစ်နိုင်ငံလူထုနဲ့နိုင်ငံတိုင်းမှာရှိနေသူတွေအကျိုးဖြစ်စေဖို့အတွက်ရလတ်ကောင်းတွေပူရလာအောင်တရုတ်အနေနဲ့အမေရိကန်နဲ့လက်တွဲလှုပ်ဆောင်ကြပါတယ်လို့လည်းပြောခွင့်ရလူကန်းကပြောပါတယ်အမေရိကန်တရုတ်ဆက်ဆံရေးမရေမရာရှိနေချိန်မှာပဲခေါင်းဆောင်တို့ဦးအခုလိုတယ်လီဖုန်းဆက်စကားပြောကြတာပါ
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတို့ဟာသမ္မတအိုဗယ်ရုံးမှာတွေ့ဆုံခဲ့ကြတဲ့ဆွေးနွေးပွဲအင်ဂျီရောကနေ့လည်စာစားပွဲနဲ့ဖလော်ရီဒါပြည်နယ်မှာဂေါ့ဖ်အတူကစားခဲ့ကြတာအလုံးဟာသမ္မတထရမ့်အစိုးရအနေနဲ့သူ့ရဲ့မဟာမိတ်ဂျပန်နိုင်ငံနဲ့တရားရဂိုင်နှုံးပြစ်ဒုဒူပေါင်းဘက်လက်တွဲသွားမယ်ဆိုတာကိုဂျပန်ခေါင်းဆောင်ကအခိုင်အမာပြသဖို့ရည်ရွယ်တယ်လို့အမေရိကန်အစိုးရအကြီးအကဲရရှိသူကပြောပါတယ်သမ္မတထရမ့်နဲ့မတွေ့ဆုံခင်ကြာသပတေးနေ့ညနေပိုင်းမှာပဲဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေဟာဝါရှင်တန်မြို့တော်အပြင်ဘက်မှာရှိတဲ့ Joint Base Andrews Leader စခန်းကိုစားရောက်လာခဲ့တာပါ Mr. Abe ဟာသမ္မတ Trump နဲ့တွေ့ဆုံတဲ့ဒုတိယမြောက်နိုင်ငံခြားတိုင်းပြည်ခေါင်းဆောင်တယောက်လည်းဖြစ်ပါတယ်ဒီကနေ့ခေါင်းဆောင်နှစ်ဦးထပ်မံတွေ့ဆုံပြီးကိစ္စရဲ့အတော်များကိုဆွေးနွေးကြဖို့ရှိပြီးတော့ကုန်သွယ်ရေးကိစ္စကတော့အဓိကဖြစ်ပါလိမ့်မယ် Mr. Abe နဲ့အတူအခုခီးစဉ်အတွင်းမကြုံစဘူးများပြားလာတဲ့ဂျပန်ကိုယ်စားလှယ်တွေအများအများလိုက်ပါလာတယ်လို့ဂျပန်ဆိုရရရှိတွေက VOE ကိုပြောပြပါတယ် Mr. Abe အနေနဲ့ဒေါ်လာ150ဘီလီယံပေါ်အမေရိကန်ရဲ့အခြေခံစောင့်အောင်ကဏ္ဍမှာရင်းနှီးမြှုပ်နှံမဲ့အစီအစဉ်၅ခုကိုအခုခီးစဉ်အတွင်းချပြဖို့ရှိပြီးတော့ဒီအစီအစဉ်တွေကနေလောက်ကိုင်းပေါင်း9သိန်းလောက်ကိုဖန်တီးပေးနိုင်မှာဖြစ်ပါတယ်။အမေရိကန်နဲ့ဂျပန်နှစ်နိုင်ငံပေါင်းရဲ့စီးပွားရေးအင်အားဟာကမ္ဘာစီးပွားရေးအင်အားစုစုပေါင်းရဲ့30ရာခိုင်နှုန်းရှိပါတယ
်။ VOA အမေရိကန်အသံညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီကနေတောက်ကြညနေပဲသတင်းတွေကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကအမေရိကန်တန်ယုံအပြင်ဘက်မှာဒါဇင်နဲ့ချီတဲ့ပြည်ပဖိလစ်ပိုင်လူသားတွေဆန္ဒပြကြပါတယ်။ဆန္ဒပြသူတွေဟာရွှေပြောင်းဝင်ရောက်သူစန့်ကျင်ရေးသမ္မတဒေါ်နယ်ထရမ့်ရဲ့မူဝါဒကိုကန့်ကွက်တဲ့အနေနဲ့သမ္မတပုံပါတဲ့အတုလုထားတဲ့အမေရိကန်အလံကိုမီးရှို့ဆန္ဒပြကြပါတယ်။ကြွေးကြော်တန်တွေအော်ဟစ်ပြီးတော့ဆိုင်းဘုတ်တွေကင်ပြီးဆန္ဒပြကြတဲ့တန်ယုံပပတ်လည်းမှာရဲတပ်ဖွဲ့လုံခြုံရေးအများပြချထားပါတယ်။ဖိလစ်ပိုင်နိုင်ငံသားရဲ့ဌာနရဲ့ကင်ကနန်တွေအကြားအမေရိကန်ပြည်ထောင်စုမှာဖိလစ်ပိုင်နိုင်ငံသား 3.4 သန်းရှိပြီးအဲ့ဒီအထက်ကခမန်းကြီး 3,100 ဟာတရားမဝင်နေထိုင်သူတွေဖြစ်ကြပါဗျ။
ပါကစ္စတန်ခြေဆိုင်အစ္စလာမစ်စစ်သွေးကြဂျိုင်းရှ်အီမိုဟာမက်အဖွဲ့ရဲ့ခေါင်းဆောင်မော်လာနာမဆူဒ်အာဆာကိုကုလသမဂ္ဂသတ်မှတ်ထားတဲ့အကြမ်းဖက်ဝါဒဆိုင်ရာအမည်မဲစီးရင်တဲ့ထဲသွင်းသတ်မှတ်ဖို့အဆိုကိုတရုတ်ကမထောက်ခံတဲ့အပေါ်အိန္ဒိယနိုင်ငံကကန့်ကွက်လိုက်ပါတယ်အာဇာကိုအကြမ်းဖက်ဝါဒီအဖြစ်ကုလသမဂ္ဂကသတ်မှတ်ရေးတရုတ်ကမထောက်ခံတာဒါပထမဆုံးချိန်တော့မဟုတ်ပါဘူးမနစ်တုန်းကလည်းအလားတူအဆိုပြုချက်ကိုတရုတ်ကကန့်ကွက်ခဲ့ပါသေးတယ်အာဇာကိုအကြမ်းဖက်ဝါဒီအဖြစ်သတ်မှတ်ရေးပြင်သစ်တဲ့ဗြိတိန်နိုင်ငံတွေရဲ့ထောက်ခံမှုနဲ့ပြီးခဲ့တဲ့လမှာအမေရိကန်ကနောက်ထပ်အဆိုတစ်ခုကိုတင်ခဲ့သေးပေမဲ့အဆိုကိုဆိုင်းငံ့ဖို့တရုတ်ဘက်ကလှုံ့ထားတာကြောင့်ရှေ့ဆက်မရဘဲဖြစ်ခဲ့ပါတယ်ဒီကိစ္စဟာအိန္ဒိယအတွက်စိတ်နှောက်ရှာဖြစ်စရာကိစ္စကြီးဖြစ်နေပြီးတော့တရုတ်အိန္ဒိယနှစ်နိုင်ငံဆက်ဆက်ရေးမှာအဟန့်တားတစ်ခုဖြစ်နေတယ်လို့အိန္ဒိယလေးလာသုံးသက်သူတွေကပြောပါရယ်အာဆာနဲ့ပတ်သက်တဲ့အဆိုကိုထောက်ခံမှုအခြေအနေတွေခုချိန်ထိမကိုက်ညီသေးပဲနဲ့နိုင်ငံတကာအတိုင်းဝိုင်းကိုကူစားပြုတဲ့အားလုံးရဲ့သဘောထားကိုထင်ဟပ်လှုံ့ဆော်ခဲ့တာလို့ဆိုပြီးတရုတ်ကခုခံပြောဆိုပါရယ်တရုတ်ရဲ့ရည်တည်ချက်ပြောင်းလဲမယ်ဆိုရင်လည်းအားလုံးသဘောထားဖြစ်လာမှာပဲလို့အိန္ဒိယနိုင်ငံသားရေးနိုင်ငံသားရေးဌာနပြောခွင့်ရ Vikas Swarup ကတုံ့ပြန်ပြောဆိုပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံထဲမှာတရုတ်နိုင်ငံတနိုင်ငံကပဲဒီအဆိုကိုကန့်ကွက်နေတာလို့အိန္ဒိယကပြောပါတယ
်။မြောက်ကိုရီးယားဆိုင်ရာအမေရိကန်ရဲ့မူဝါဒကိုသမ္မတဒေါ်နယ်ထရမ့်အစိုးရကပြန်ပြီးဆန့်စစ်နေချိန်မှာမြောက်ကိုရီးယားပေါ်တန်ခတ်ရေးယူမှုတွေပိုပြီးတော့ချမှတ်ဖို့လွှတ်တော်အမတ်တချို့နဲ့ကျွမ်းကျင်သူတွေကတောင်းဆိုနေပါတယ်။မြောက်ကိုရီးယားကလူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေကိုပိတ်မှတ်ထားပြီး2015ခုနှစ်အစောပိုင်းကတည်းကအမေရိကန်ကနေတန်ခတ်ရေးယူမှုတွေချမှတ်လာတာပါ။မြောက်ကိုရီးယားအတွက်ငွေဝင်နိုင်မဲ့လမ်းကြောင်းတွေကိုပိတ်ဆို့တားဆီးဖို့ပိုထိရောက်တဲ့နည်းလမ်းတွေနဲ့လှုပ်ထားတဲ့ကြားကပဲကင်ဂျွန်အစိုးရကတော့အမေရိကန်နိုင်ငံအထိရောက်နိုင်မဲ့နျူကလ িয়ার လက်နက်တွေထုတ်လုပ်ဖို့ဆက်လုပ်နေစေပါ။2016ခုနှစ်တွင်မြောက်ကိုရီးယားကနျူကလ িয়ার စမ်းသပ်မှု2ကြိမ်နဲ့ပယ်တင်းတုံးကြီးစမ်းသပ်မှု1ကြိမ်20ကျော်လုပ်ခဲ့ပါတယ်။မြောက်ကိုရီးယားကိုနောက်ထပ်တန်ခတ်ရေးယူမှုတွေချမှတ်ဖို့လိုအပ်တယ်ဆိုတာဒီသတင်းပတ်အတွင်းလုတ်တဲ့မြောက်ကိုရီးယားအရေးအမေရိကန်အောက်လူတော်ကော်မတီဆွေးနွေးပွဲတစ်ခုအတွင်းအောက်လူတော်အမတ်အက်ဒ်ရိုက်စ်ကအလေးထားပြောသွားပါတယ်မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်ကိုမတားဆီးနိုင်တာဟာလက်ရှိချမှတ်ထားတဲ့တန်ခတ်အရေးယူမှုတွေပြစ်မှတ်လွဲချော်နေတာကြောင့်ဖြစ်နိုင်တယ်လို့မြောက်ကိုရီးယားအရေးကျွမ်းကျင်သူတူဖြစ်တဲ့အန်သိုနီရဂူရီယိုက VOA ကိုပြောပါတယ်
မေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson နဲ့ဥရောပသမဂ္ဂ EU နိုင်ငံသားရေးမူဝါဒအကြီးအကဲ Federica Mogherini တို့ကြာသပတေးနေ့မှာတွေ့ဆုံဆွေးနွေးပါတယ်။ EU ကနေပြည်ထောင်နိုင်ငံနှုတ်ထွက်မဲ့ဆုံးဖြတ်ချက်ကိုမေရိကန်သမ္မတကထောက်ခံထားတဲ့ကြားမှာပဲနှစ်ဖက်ပူးပေါင်းဆောင်ရွက်နိုင်ရေးကြိုးစားနေကြတာပါ။ကြာသပတေးနေ့တွေ့ဆုံပွဲမှာ Mogherini ရဲ့ရည်ရွယ်ချက်ကတော့ Trump အစိုးရတစ်နဲ့ဥရောပကြားဆက်ဆံရေးဘယ်လိုအခြေအနေရှိမလဲဆိုတာကိုစမ်းစစ်ဖို့ဖြစ်ပြီးတော့နိုင်ငံသားရေးဝန်ကြီး Tillerson နဲ့အရေးဆုံးတွေ့တာပါ။ဝါရှင်တန်မြို့တော်ကအဲ့ဒီတွေ့ဆုံပွဲဟာအကျိုးရှိတယ်လို့မိုဂါရီနီကစည်းဝေးပြီးမှပြောလိုက်ပြီးတော့အမေရိကန်နဲ့ EU တို့ပူးပေါင်းလှုပ်ဆောင်လိုတဲ့ကိစ္စရဲ့အများပြားရှိတယ်လို့လည်းဆိုပါရယ်အမေရိကန်မှာရောက်နေတဲ့မိုဂါရီနီဟာကြာသပတေးနေ့ကပဲလွှတ်တော်အမတ်တွေနဲ့တွေ့ဆုံခဲ့တယ်လို့အမေရိကန်အစိုးရတဲကလုံခြုံရေးကဏ္ဍဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့လည်းစီစဉ်ထားပါရယ် EU ကနေပြည်ထောင်နိုင်ငံနှုတ်ထွက်မဲ့ Brexit ဆုံးဖြတ်ချက်ကိုသမ္မတ Trump ကချီးကျူးထားပြီးတော့မြောက် Atlantic စာချုပ် NATO အဖွဲ့နဲ့ဥရောပကတခြားဖွဲ့စည်းတွေကိုအကြိမ်ကြိမ်ဝေဖန်ပြောဆိုခဲ့မှုပါရယ်ဥရောပအင်းကြီးချင်းနိုင်ငံတွေနဲ့ဆက်ဆံရေးမပြေလည်တဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကိုလည်းသမ္မတထရမ့်ကချီးကျူးပြောဆိုထားပါတယ်
။အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာမြေပြိုပြီးအိမ်အများပြားနစ်မြုပ်သွားတာကြောင့်ကလေးငယ်တွေအပါအဝင်လူ12ဦးသေဆုံးသွားတယ်လို့အင်ဒိုနီးရှားသဘာဝဘေးအန္တရာယ်ရောဘတ်တတားရေးအေဂျင်စီကဒီကနေ့ပြောပါတယ်။ဘန်ဂလီခရိုင်မှာအပြင်းထန်မိုးဆက်ရွာနေတာကြောင့်တောင်ထူတက်တဲ့ဒေသကကျေးရွာ300မှာမြေပြိုတာတွေဖြစ်ခဲ့တယ်လို့အေဂျင်စီပြောခွင့်ရဆူတူပိုပါဝိုနူဂရိုဟိုကပြောပါတယ်။ဆိုကန်ရွာကတည်ဆုံးသူတွေတဲ့မိသားစုနှစ်စုပါဝင်ပြီးအသက်တစ်နှစ်အရွယ်ယောက်ျားလေးနဲ့သူ့ရဲ့အမဖြစ်သူ9နှစ်အရွယ်မိန်းကလေးရောမိခင်ဖြစ်သူပါတည်ဆုံးသွားပါတယ်။အဝမ်းရွာမှာလူ၄ယောက်တည်ဆုံးပြီးစူကာဝါနာရွာမှာ၁ယောက်တည်ဆုံးပါတယ်။ဘာလီကျွန်းဟာဟိန္ဒူယဉ်ကျေးမှုနဲ့တဲဖြူရှိတဲ့ကမ်းခြေတွေစိမ့်လန်းဆူပြေပြီးတာယာတဲ့ပတ်ဝန်းကျင်ကြောင့်ထင်ရှားပြီးကမ္ဘာလိုက်ခီးတွေတွေနှစ်ချိုက်တဲ့ဒေသပါ။ကျွန်းတွေနဲ့ဖွဲ့စည်းထားတဲ့အင်ဒိုနီးရှားနိုင်ငံမှာလူသန်းပေါင်းများစွာဟာတောင်ထူတက်တဲ့ဒေသတွေဒါမှမဟုတ်မြစ်တွေနားကရေလွှမ်းနိုင်တဲ့လွင်ပြင်ဒေသတွေမှာနေထိုင်နေကြပြီးမိုးပြင်းထန်ပြီးဆိုရင်ရေကြီးတာနဲ့မြေပြိုတာတွေမကြာခဏဖြစ်လေရှိပါတယ်။အမေရိကန်ပြည်ထောင်စုအရှေ့မြောက်ပိုင်းဒေသတွေမှာကြာသပတေးနေ့ကအားကောင်းတဲ့နှင်းမုန်တိုင်းဆက်ကြနေပြီးလေပြင်းတိုက်တာကြောင့်သွာလာရေးခက်ခဲနေပါတယ်။အပူချိန်20ဒီဂရီဆယ်စီယပ်ပတ်ဝန်းကျင်နဲ့တာတာယာယာရှိခဲ့ပြီးနောက်တည့်မှာပဲဖီလာဒယ်ဖီးယားနဲ့ဘော့စတန်မြို့တွေကနေမိန်းပြည်နယ်ကဒေသတွေအထိကြီးမားထူထပ်ပြီးဆူဆွတ်တဲ့နှင်းတုဖုံးလွှမ်းခဲ့တာပါ။ကျောင်းတွေကိုပိတ်ထားပြီးနှင်းတုကိုရှင်းနိုင်မှုအတွက်ရာမဖြစ်မနေအလုပ်သွားဖို့မလိုတဲ့ဝန်ထမ်းတွေအလုပ်မသွားဘဲအိမ်ထဲမှာပဲနေကြဖို့ပြောထားပါတယ်။နယူးယောက်မြို့တော်မှာကြာသပတေးနေ့က73လက်မကျော်နှင်းတုကျထားတာကြောင့်မြို့သူမြို့သားတွေနှင်းထွက်ရှင်းကြရပါတယ်ခင်ဗျာ
။တောက်ကြနေညနေခင်းနောက်ဆုံးသိထားရတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါ။အခုဇက်တိုင်နားဆင်ကြရမယ့်သတင်းလှတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်ကဒေတာတချို့မှနေဝင်မိငိမ့်မိန်ကိုနိုင်အနှဲငယ်ရှော့ချပေးလိုက်တဲ့အကြောင်းနဲ့စပါမယ်ရှင်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ထဲဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းကလေးကထုတ်ပြန်ထားတဲ့နေဝင်မိငိမ့်မိန်ကိုအာဏာပိုင်တွေကရှော့ချပေးလိုက်တာပါ။မောင်တော်မြို့နယ်ထဲမှာအရင်ထက်စာရင်အခြေအနေတွေတိုးတက်လာနေတဲ့အတွက်shop ပေါ်ဖို့ဆုံးဖြတ်ခဲ့တာလို့လည်းဆိုပါရယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုညာဝင်းအောင်ကပြောပြမှာပါရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှုတ်ခရင်ကနေကြားဆောင်ရဲစခန်းတွေကိုပြီးခဲ့တဲ့နှစ်အောက်တိုဘာ9ရက်နေ့မှာမွတ်စလင်အစွန်းရောက်တွေကဝင်ရောက်တိုက်ခတ်ခဲ့တာကြောင့်ရဲတပ်သား9ဦးတေဆုံးခဲ့ရခြင်းအားဆလို့မောင်နှုတ်ခရင်မှာည9နာရီကနေမနက်6နာရီအထိနေဝင်မိငိမ့်ကာဖျူးအမိန့်ထုတ်ပြန်ခဲ့ပြီးရဲနယ်စစ်တပ်ပူးပေါင်းလုံခြုံရေးတပ်တွေကနေမြေရှင်းလင်းရေးလုပ်ခဲ့တာပါ။လေးလလောက်ကြာလာတဲ့အခုချိန်မှာမောင်နှောခရိုင်အတွင်းအခြေအနေတည်ငြိမ်လာပြီးမို့ကာဖျူးအမိန့်ကိုည9နာရီကနေမနက်9နာရီအထိပြောင်းလဲလျှော့ချလိုက်ကြောင်းမောင်နှောမြို့နယ်ရဲမှူးကျော်မြဝင်းက VOA ကိုပြောပါတယ်။ည
ည9နာရီကနေတော့လည်းမနေဘူးနော်9နာရီဆိုတော့ဟိုပါပေါ့အလုံးလက်ရှိပေါ့ဘုရားဆိုမောင်နှောမြို့နယ်ဆေးပါရှိတဲ့ရုံးကျော်တာပေါ့နော်အဲ့ဒါဟိုပါပေါ့ဒီဒေသနေရာတွေပို့ပြီးတော့ဟိုတည်ငြိမ်အခြေအနေလာတဲ့အတွက်ရှင်ဆိုတော့ပြော
အခုတော့မောင်တော်မှာအယောင်းဝယ်အတွက်ပုံမှန်အတိုင်းအသွားလာတွေရှိနေတယ်ဆိုပေမဲ့တိုက်ခိုက်မှုကြုံလာရမှာကိုတော့စိုးရိမ်နေရသေးပဲလို့မောင်တော်မျိုးကန်ကိုကျော်ကျော်ကပြောပါတယ်
။ကာလီကျော်တော့ကပေါ်ရတာအဆင်ပြေပါတယ်။တတိကြီးလာရတာလည်းအဆင်ပြေတယ်။အင်တာဗျူးပါတယ်။ဈေးပေါ်ဝေတာရှင်းဝေတာတို့အင်လိုအဆင်ပြေပါတယ်။စိုးတော့စိုးရင်ပေါ့ကိုရှာရေးလုံးတေးစားရေးပေါ့အင်လောက်ပြေပါပဲ။စိုးလို့ရလို့တော့အဆင်ပြေပါတယ်။အခုရှိမှတော့က
မောင်နှုံးမြို့မှာလူညုံကြီးကိုပုံမှန်ချတာပြီးမြို့ပေါ်တဝိုက်မှာအရင်လိုနေမြေရှင်းလင်းအစ်စင်မှုတွေမရှိတော့ဘူးလို့မောင်နှုံးမြို့နယ်ရဲမှူးကျော်မြဝင်းကပြောပါတယ
်။တို့ဆိုတော့ပုံမှန်တိုက်မှာပဲဒါအရှင်ကိုဆော့ကြပေးစုပါပဲ။အရှင်ကိုဆော့ရတဲ့တို့ကလောလောဟိုတပတဲ့ပေါင်းတွေကအရှင်ကိုရရတာဘူးနော်။ဟိုဖြစ်နေကြတော့ကြားလိုက်ပါလေနောက်ပိုင်းမှာတော့အဲ့ ့ရှင်းလင်းရတော့အခုလောက်တော့မတော်တယ်ကျေတဲ့အတွက်တော့ရှင်းလင်းရလောက်တော့မကြားဘူးကွာ။ဒါဆိုဟိုကျွန်တော်ကတော့မြို့ပေါ်ဟိုလေးရွက်ပိုင်တော့လေဒီတော့အရင်ဟိုတို့မြို့ပဲဆော်ပြတယ်ကြာကျွန်တော်မသိနိုင်ဘူ
း။မောင်နှောခရိုင်အတွင်းကျေးရွာပေါင်း389ရွာလောက်ရှိပြီးလုံညုံကြီးဂိတ်တွေကို3မိုင်အကွာဒါမှမဟုတ်9မိုင်အကွာမှာတကိတ်ခြားထားပေမဲ့သွာလာလှူရှားမှုတွေကိုထိခိုက်လောက်တဲ့အခြေအနေတော့မရှိဘူးလို့လည်းဒေသခံကိုကြော်ကြော်ကပြောပါတယ
်။လှူရှားတော့ခြားထားတဲ့ဂိတ်တွေအပေါ်ပေါ်မိုင်3မိုင်လောက်အကွာမှာတကိတ်တွေခြားတယ်9မိုင်တပေါ်အခေတကိတ်လှူရှားခြားတာရှိတယ်။သူကတော့ဘာမှတော့ပြန်တော့ခြားတော့မရှိဘူးကိုခြားတာပါပဲအကုန်လုံးတော့ကဒါကိုပြည့်တဲ့တနေရာခရီးကပေါ်နေတဲ့တနေရာအဲ့ဒီလိုဖြစ်နေတာလည်းရှိတယ်
မောင်နှောခရိုင်နေကြားဆောင်ရဲစခန်းတွေအကြမ်းဖက်တိုက်ခတ်ခံရပြီးနောက်ပိုင်းစစ်တပ်နဲ့ရဲလုံညုံကြီးတွေကနေမြေရှင်းလင်းရေးလုပ်စင်မှာလူအခွင့်အရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ရှိခဲ့တယ်ဆိုတော့ကုလသမဂ္ဂအပါအဝင်လူအခွင့်အရေးအဖွဲ့တွေရဲ့ဆွဆွဲချက်တွေထွက်ပေါ်လာပြီးနောက်မှာအဲ့ဒီကိစ္စတွေကိုဒုသမရဦးမြင့်စွေဦးဆောင်တဲ့စုံစမ်းရေးကော်မရှင်ကပြန်လည်စုံစမ်းသွားဖို့ရှိသလိုတက်မတော်ဘက်ကလည်းစုံစမ်းမှုတွေလုပ်သွားမယ်လို့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
မောင်တော်မြို့နယ်အတွင်းနှမြေအေဂျင့်တည်ငြိမ်လာပြီးဖြစ်လို့နေဝင်မိငိမ့်အမိန်နာရီအနှဲငယ် short ချပေးလိုက်တဲ့ခြင်းတွေကိုကိုညာဝင်းအောင်စုံစမ်းတင်ပြခဲ့တာပါအခုကချင်ပြည်နယ်ဘက်ကိုအလှည့်ပေးပါမယ်ရှင်ရာဇဝတ်မှုတွေမကြာခဏကြုံနေရတဲ့ကချင်ပြည်နယ်မှာမနေ့တော့ကလည်းအမျိုးသမီးငယ်တအူဓာတ်ဒဏ်ရာအချက်ပေါင်းများစွာနဲ့တေဆုံနေတာတွေ့တဲ့အတွက်အာဏာပိုင်တွေစုံစမ်းစစ်ဆေးနေပါတယ်လူသတ်မှုအပါအဝင်မှုခင်းကြီးတွေဖြစ်လေရှိပေမဲ့ကျူးလွန်သူတွေကိုဖမ်းဆီးအရေးယူမှုတွေမှာအာဏာချက်တွေရှိနေတာကြောင့်အခုနောက်ဆုံးဖြစ်တဲ့ကိစ္စမှာလည်းအမှုမှန်ဖော်ထုတ်နိုင်ဖို့ဒေသခံတွေလိုလားနေကြပါတယ်အပြည့်စုံကတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့မြကြီးနားမြို့မှာတပ်ဖြတ်ခံရသူဟာတက်24နှစ်အရွယ်လောက်ရှိတဲ့မတ်မလီပန်ဆန်ဖြစ်ပါတယ်သူဟာတူနာပြုတ်တင်တန်းစဉ်တယောက်ဖြစ်ပြီးအစိုးရမဟုတ်တဲ့ NGO အဖွဲ့တွေမှာလူမှုရေးကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေကိုအချိန်ပိုင်းအရပါဝင်ဆောင်ရွက်နေသူဖြစ်ပါတယ်သူ့ရဲ့ဇာတိကဗမော်မျိုးကဖြစ်ပြီးမြကြီးနားမြို့မှာလာရောက်နေထိုင်အလုပ်လုပ်ကိုင်နေသူဖြစ်ပါတယ်သူအတက်ဖြတ်ခံရတာနဲ့ပတ်သက်ပြီးကချင်ပြည်နယ်ရဲတပ်ဖွဲ့ကဒုရဲမှူးကြီးဝင်းသူရနောင်ကအခုလိုပြောပါတယ်
အခင်းကြတာတော့သူ့ရဲ့နေအိမ်မှာပါခင်ဗျာ။နေအိမ်မှာဓာတ်တန်ရာတွေနဲ့နေနေတာကိုကျွန်တော်တို့ဟိုတိုင်ကြလို့ရှိရတာ။ဓာတ်တန်ရာကတော့စုစုရောဟိုလောက်19ချက်လောက်ရှိတာ။ဟုတ်။သူကတက်ပေါင်ချင်ချက်ကွက်မှာပါခင်ဗျာ။ဒီကိနာမျိုးတက်ပေါင်ချင်ချက်ကွက်မှာ။အခင်းဖြစ်ရဲ့ဟိုအခင်းဖြစ်တာကသူတို့ဟိုမှာပေါ့ညနေ9:00ကြီးခွဲလောက်မှာသူတို့အဲ့ဒီညနေဘုရမစနေဘုရမတိုင်ကြတာပါခင်ဗျာ။ဟိုပါပါပဲ။အမှုဖွဲ့လေးကမှဆီစီနေပါ
လားလောလောဆယ်မှာတော့တေဆုံးသူရဲ့ရုပ်အလောင်းကိုမြကြီးနားဆေးရုံမှာဆေးမှုကင်းစစ်ဆေးချက်ရယူနေကြောင်းပြောပါတယ်မြကြီးနားမျိုးကကချင်မျိုးသမီးကိုရဲ့အဖွဲ့ရဲ့အတွင်းရင်းမှုဒေါ်နံပူကတော့အခင်းဖြစ်ပွားတာနဲ့ပတ်သက်ပြီးရရှိထားတဲ့သတင်းအချက်လက်ကိုအခုလိုပြောပါတယ
်အိမ်ကြီးနားလူတွေက2နိုင်လောက်မှာမျိုးသားတယောက်နဲ့ရှိနေတာတွေ့ရလို့ပြောတယ်တချို့ကတော့မျိုးသား2ယောက်3ယောက်လောက်ရှိရအတန်ကြားတယ်ဆိုပြီးပြောတယ်အဲ့ဒီအိမ်မှာကအင်းဆိုင်ဖွင့်တာအဲ့အင်းဆိုင်မှာသူကခဏကူနေနဲ့အင်းဆိုင်မှာဆိုင်ရောင်းပူစောင့်ပြီးဟိုလေးရှိရသူနှစ်ပတ်လောက်အဲ့ဒီသွားတယ်ဆိုတော့သိရတယ်အဲ့တဲ့နေရာတော့ဒီယူကနာမှာအခုဖြစ်တာကဒီစက်ပေါင်းချမ်းဆိုတဲ့ရက်ွက်မှာပေါ့
လောလောဆယ်မှာမြကြီးနားဆေးရုံမှာပြည်သူ100လောက်ရောက်ရှိနေပြီးအဖြစ်မှန်ပေါ်ပေါက်လာစေရေးကိုအားလုံးကမျှော်လင့်နေကြောင်းဒေါ်နံပူကဆက်ပြောပါတယ
်အခုတည်းကစစ်စစ်ချက်ကမရတဲ့အတွက်ကြောင့်မလို့အာဓမ္မပြုကျင့်တာကြီးကျင့်တာမသိဘူးကျမတို့ရက်ကလူဖွဲ့စည်းတွေကတော့အခုတောင်ကိုစစ်ချက်အမှန်အတိုင်းဆက်လာဖွင့်ရတယ်ကျမတို့တို့ချင်းနေပြီးတော့ဒီလိုမြို့ပေါ်မှာမျိုးသီးနေတွေဒီလိုအကျန်းဖက်စစ်တော်တက်ချက်မှုကိုဒါမျိုးသီးသူအတွက်လုံခြုံမှုဘဝမရှိတဲ့အခြေအနေကိုပြနေတယ်အဲ့ဒါကြောင့်မို့တရားဥပဒေစိုးမိုးမှုမရှိဘူးမျိုးတန်းမှမလုံခြုံဖြစ်နေတယ်ဆိုတဲ့ဥစ္စာကိုကျမတို့ကမလို့ချင်းတဲ့အတွက်ကြောင့်မို့ရင်ခွဲရုံမှာကျမတို့လူစုတွေဒါပြီးတော့အင်အားပြနေကြပါတယ်
ပြီးခဲ့တဲ့2015ခုနှစ်ဇန်နဝါရီလအတွင်းကလည်းရှမ်းပြည်နယ်မြောက်ပိုင်းမူဆဲခရိုင်ပန်ဆိုင်ကျူကုန်းမြို့နယ်ကကောင်းခါရွာမှာစေတနာဝန်ထမ်းကချင်ကျောင်းဆရာမ2ဦးကိုအမည်မသိသူတွေကအာဓမပြုကျင့်ပြီးတပ်ဖြတ်သွားခဲ့ပါတယ်။ဒီအမှုခင်းဟာနှစ်နှစ်ကျော်ကြာမြင့်လာတဲ့အထိတရားခဏ်ကိုဖော်ထုတ်ဖမ်းဆီးနိုင်တာမရှိသေးပါဘူး။
ကိုမိုးစောစုံစမ်းတင်ပြခဲ့တာပါရှင်အခုတော့မလေးရှားမှာအလုပ်လုပ်နေကြတဲ့မြန်မာလူ့သမားတချို့ကိုပြန်ပို့ပေးခဲ့တဲ့အကြောင်းကိုလည်းပြောပြပေးအောင်ပါ မလေးရှားကမြန်မာရွှေ့ပြောင်းလူသမား6ဦးကိုဖေဖော်ဝါရီလ9ရက်နေ့ကမြန်မာနိုင်ငံကိုပြန်ပြီးတော့ပို့ဆောင်ပေးလိုက်တာဖြစ်ပါတယ်။အခုပြန်ပို့ခံရတဲ့သူတွေဟာကွာလာလမ်ပူ၊စာတန်းခရိုင်တွေကလျှက်စစ်ပစ္စည်းဆက်ရုံလူသမား5ဦး၊ဇန်နဝါရီလတဲကတိုက်ခိုက်တပ်ဖြတ်ခံရချိန်မှာသေဆုံးသူတွေနဲ့အတူရှိခဲ့ပြီးအခင်းဖြစ်ပြီးတဲ့နောက်တချို့ကိုမလေးရှားအာဏာပိုင်တွေကဖမ်းဆီးတာ။တချို့ကတော့မြန်မာတန်ရုံအဆောင်ရှောင်နဲ့နေထိုင်နေကြရတဲ့သူတွေဖြစ်ပါတယ်။ထိုင်းအခြေစိုက် VOE သတင်းတောက်မအေးအေးမာရဲ့သတင်းပေးပို့ချက်ကိုနှာစင်ကြရအောင်ပါရှင်။
မလေးရှားနိုင်ငံကွာလာလမ်ပူမြို့နယ်ကီလိုမီတာ30လောက်กว่าဝေးတဲ့စာတန်းဆိုတဲ့နေရာတစ်ခုကပြည်စစ်ပစ္စည်းစက်ရုံတစ်ခုမှာအလုလုကင်နေတဲ့မြန်မာနိုင်ငံသားတချို့ဟာအလုကအပြန်ပြီးခဲ့တဲ့ဇန်နဝါရီလအတွင်းမှာပဲလက်နက်ကင်လူတစုရဲ့တိုက်ခိုက်မှုကိုခံခဲ့ရပြီးလူ5ဦးသေဆုံးခဲ့ရတာပါဒီဖြစ်ရပြီးမှာတော့တပ်ဖြတ်ခံရသူတွေနဲ့လုံဖော်ကင်ဘက်တွေဟာမလေးရှားအနာပိုင်တွေရဲ့စစ်ဆေးမင်းမျက်နှာတွေခံခဲ့ရတာတွေရှိသလိုမြန်မာတန်ရုံအဆောက်ရှောက်နဲ့နေထိုင်ရတာတွေလည်းရှိခဲ့ပါတယ်အခုအခါမှာတော့သူတို့တွေက6ဦးကိုမြန်မာပြည်ကိုပြန်လည်ပို့ဆောင်ပေးခဲ့ပြီဖြစ်ကြောင်းမလေးရှားနိုင်ငံကွာလာလမ်ပူမြို့မြန်မာတန်ရုံကအလုသမားတန်ရာရှိကအခုလိုပြောပြပါတယ
်နောက်သူတို့6ဦးပြန်သွားကြပြီမနေ့ပြန်သွားကြပြီအခုပါလည်းကုန်ပါတယ်6ဦးပြန်သွားတယ်6ဦးပြန်သွားတယ်ကြောက်ကတော့24ရက်နေ့ကဒီကလေးတို့ကဗမာတော့နေတက်တဲ့ရေစကန်သူပတ်စပို့ဆောင်မလို့ဆိုရသူကကြောက်ကလေးကခဏဆောင်နေတာပတ်စပို့ဆောင်ပြန်ပြီပတ်စပို့ဆောင်ပြန်ပြီအဲ့ဒီမိကြီးရလည်းဒီကလေးတလုံးမမကင်ကြောင်းဆိုပြီးတော့ထောက်ခံနေတဲ့သူကပြေးလိုက်ပြီဆိုတော့ကျွန်တော်တို့လည်းကြာမီတော့ပြန်လာပါမယ်လေ
မြန်မာတန်ရုံစောက်ရှောက်မှုကိုခံခဲ့ရတဲ့ကိုတင်ကိုဝင်းကိုနိုင်မင်းဦးကိုရှိုင်းအောင်ဒဏ်ရာရရှိခဲ့တဲ့ကိုဇော်မင်းနိုင်တို့လေးဦးနဲ့မလေးရှားရဲစခန်းမှာခေါ်ယူထိန်းသိမ်းခံရတဲ့ကိုပြည့်ဖြိုးအောင်ကိုအောင်ကိုလင်းတို့နှစ်ဦးစုစုပေါင်း6ဦးကိုပြန်ပို့ပေးခဲ့တာဖြစ်တယ်လို့လည်းမလေးရှားနိုင်ငံမြန်မာတန်ရုံဘက်ကပြောဆိုပါတယ်မြန်မာနိုင်ငံသားတွေတပ်ဖြတ်ခံရမှုဖြစ်စဉ်နဲ့ပတ်သက်လို့ကျူးလွန်ခဲ့သူတွေကိုရောဖမ်းဆီးရမိတာမျိုးတွေရှိပါသလားလို့မေးတဲ့အခါမှာတော့အလုသမားတန်ရာရှိကအခုလိုဖြေကြားပါတယ်
။တော်တော်ကြာတော့ loss တော့ information တော့ထမလာနေတာမျိုးတော့ကျွန်တော်ဒီတက်ဆက်မှာမိရတန်ရုံနဲ့တာဝန်ရှိသူနဲ့ကျွန်တော်တို့ဒီဘက်ကကြီးရေးဝန်ကြီးအောင်မှရှိတဲ့သူတာဝန်ရှိသူတို့အခွင့်အရေးနဲ့အချက်အလက်မပြတ်တော့သူတို့ဆက်သွယ်တော့ဆောင်ရွက်နေကြတယ်
။မလေးရှားတန်ရုံဘက်ကတော့အမှုမှန်ပေါ်ပေါက်ရေးအတွက်ဆက်လက်စ조사နေတယ်လို့လည်းပြောပြပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူမြို့အနီးပြီးခဲ့တဲ့ဇန်နဝါရီလအတွင်းကတိုက်ခိုက်ခံရမှုအပြင်မြန်မာနိုင်ငံသားတွေအလုလုကန်နေတဲ့ပြည်နန်းနဲ့စာတန်းဒေသတွေမှာလည်းလွန်ခဲ့တဲ့လေးလကျော်အတွင်းအလားတူတိုက်ခိုက်မှုမျိုးတွေကြောင့်သေဆုံးသူမြန်မာနိုင်ငံသား12ဦးထက်မနည်းရှိနေပြီလို့လည်းမလေးရှားနိုင်ငံကလူမှုရေးလှုပ်ဆောင်နေသူတွေကပြောဆိုခဲ့ပါတယ်အလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလုသမားညွှန်ကြားမှုဦးစီးဌာနကတော့မလေးရှားနိုင်ငံကိုတရားဝင်ဆင်လွတ်တဲ့အလို့သမားပေါင်း2သိန်းကျော်ရှိပြီးတခြားနီးလန်းတွေနဲ့မလေးရှားနိုင်ငံကိုရောက်သွားတဲ့သူအလုံးပေါင်းမယ်ဆိုရင်မြန်မာလူသမား9သိန်းထက်မနည်းရှိတယ်လို့လည်း BOA ကဆက်သွယ်မေးမြန်းစင်မှာပြောဆိုထားပါတယ်ရှင
်။တော်ရရှိများရှင်မြန်မာနိုင်ငံမှာတန်းကနေကိုရန်တီအတန်းတင်စာမေးပွဲနဲ့အောင်ရှုံးသတ်မှတ်တဲ့စနစ်ကိုပယ်ဖျက်ပြီးအရေးချင်းစင်သတ်မှတ်တဲ့စနစ်ကိုအစားထိုးဖို့ရပြင်ဆင်နေပါပြီ။နှစ်ပေါင်းများစွာကျင့်သုံးလာတဲ့ဆာမေးဘွဲစနစ်ကိုဖျက်သိမ်းမဲ့အပေါ်ကြိုးဆိုသူတွေလည်းရှိကြသလိုအရေးချင်းစင်သတ်မှတ်ရမှာပွင့်လင်းမြင်သာမှုမရှိမှာကိုစိုးရိမ်သူတွေလည်းရှိကြပါတယ်။ပညာရေးကဏ္ဍမှာပြုပြင်ပြောင်းလဲရေးအစီအစဉ်နဲ့ပတ်သက်လို့ VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်။သောတာရှင်တွေအနေနဲ့စနစ်တွေအပေါ်မျှော်လင့်ချက်တွေပဲဖြစ်ဖြစ်စိုးရိမ်မှုတွေပဲဖြစ်ဖြစ်ကိုယ့်ရဲ့ကိုယ်ပိုင်သဘောထားအမြင်တွေကိုပါဝင်ဆွေးနွေးကြဖို့ရဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOE ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရရှင
်။စနေညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။အခုနိုင်ငံတကာသတင်းတစ်ပုဒ်ကိုအလှည့်ပေးပါမယ်။ တရုတ်ဆိုရကလာမဲ့2020ပြည့်နှစ်မှာမြို့ပြအလုတ်ကိုင်းတန်90ဖန်တီးပြီးအလုတ်လက်မဲ့900ကိုင်းနှုံထိရွှတ်ချနိုင်ဖို့ရည်ရွယ်ထားပါတယ်။တစ်နှစ်ကိုအလုတ်ကိုင်း10တန်းလောက်ဖန်တီးရတာမခက်ခဲပေမဲ့လို့ထိုက်တန်တဲ့လုတ်အားကရစေမဲ့အလုတ်ကိုင်းကောင်းတွေဖန်တီးဖို့ကတော့စီးပွားရေးဖွံ့ဖြိုးမှုနှိကွင်းနေတဲ့အချိန်မှာစိန်ခေါ်ချက်ဖြစ်ပါတယ်။ရှေ့လာမဲ့နှစ်တွေမှာကြောင်မီးသွေးနဲ့တံမဏိလုပ်ငန်းတွေကအလုတ်သမားတွေတန်းနဲ့ချီပြီးတော့အလုတ်ထုတ်ခိုင်းရမယ်လို့ခန့်မှန်းထားတာကြောင့်လည်းအလုတ်လက်မဲ့နှုံရွှတ်ချရေးမှာအခက်တွေ့နိုင်တယ်လို့သုံးသပ်မှုတွေလည်းရှိနေတာပါ။Joyce Hone ရဲ့သတင်းလွှာကိုမတ်တင်ကီထိုက်ကပြောပြမှာပါရှင
်။တရုတ်နိုင်ငံဟာပြီးခဲ့တဲ့9နှစ်တာကာလအတွင်းအလုတ်အကင်64တန်းဖန်တီးခဲ့တာအကြောင်း2020ပြည့်နှစ်မှာအလုတ်အကင်တန်း90ဖန်တီးမယ်ဆိုတဲ့ရည်မှန်းချက်ကကြိုးចောင်းစီလျော်မှုရှိပါတယ်လို့စီးပွားရေးဆိုင်ရာသုတေသနလုပ်ငန်းကြီးဖြစ်တဲ့ Capital Economist ရဲ့အာရှစီးပွားရေးဆိုင်ရာအကြီးအကဲ Mark Williams ကပြောပါတယ
်။ In China's case there's major structural change that is
like နောက်နှစ်နဲ့ငယ်အတွင်းတရုတ်နိုင်ငံကအကြီးအကျယ်အပြောင်းအလဲတွေဖြစ်လာမဲ့ပုံရှိပါတယ်။ကုန်ထုတ်လုပ်ငန်းတွေဖွံ့ဖြိုးမှုနှေးသွားပြီးဝန်ဆောင်မှုအပိုင်းမှာတွတ်တွတ်လပ်လပ်ဖွံ့ဖြိုးလာတာကိုတွေ့ရပါလိမ့်မယ်။ဒါကြောင့်ဝန်ဆောင်မှုကဏ္ဍပိုင်းမှာအလုတ်ကိုင်းတစ်တွေအဓိကပေါ်ထွက်လာမဲ့သဘောရှိပါတယ်။
အလုတ်သမားရေးစောင့်ကြည့်လေ့လာတဲ့ China Labor Bulletin ရဲ့နောက်ဆုံးစစ်တမ်းအရတော့ပြီးခဲ့တဲ့နှစ်နောက်ဆုံး၄လပတ်အတွင်းအလုတ်သမားအငင်းပွားမှုတွေဟာကုန်ထုတ်လုပ်ငန်းတွေကနေအခုအစ်စ်ထွက်ပေါ်လာတဲ့သယ်ယူပို့ဆောင်ရေးကဏ္ဍတွေတဲ့အထိပြန့်နှံ့ဖြစ်ပေါ်နေတာပါ။အဲ့ဒီကာလအတွင်းအလုတ်သမားရေးလှုပ်ရှားမှုတွေရဲ့17ရာခိုင်နှုန်းကသယ်ယူပို့ဆောင်ရေးကဏ္ဍကအလုတ်သမားတွေရဲ့ဆန္ဒပြမှုဖြစ်ပါတယ်။ဒါကြောင့်လည်းအစ်စ်ထွက်ပေါ်လာမဲ့စီးပွားရေးကဏ္ဍရဲ့အလို့အကန့်အခွင့်အလမ်းတွေအပေါ်မှာစိုးရိမ်မိတယ်လို့ China Labor Bulletin ကခီဂန်အယ်မာကပြောပါတ
ယ်
လက်ရှိလုပ်ငန်းကဏ္ဍတွေမှာလိုမျိုးအခက်အခဲတွေရှိနေမယ်ဆိုရင်တော့အနာဂတ်မှာအစ်စ်ထွက်ပေါ်လာတဲ့စီးပွားရေးအဝင်းဝိုင်းတွင်အလို့သမားတွေအလို့မြေးရေးနဲ့ပတ်သက်လို့စိုးရိမ်စရာလက္ခဏာဖြစ်ပါတယ်
တရုတ်နိုင်ငံမှာပြီးခဲ့တဲ့နှစ်ကစီးပွားရေးဖွံ့ဖြိုးမှုက 6.9 ရာခိုင်နှုန်းရောင်းနှဲခဲ့ပြီး26နှစ်တာကာလအတွင်းတိုးတက်မှုအနည်းဆုံးဖြစ်ခဲ့တာကြောင့်ကျောင်းပြီးဘွဲ့ရတွေကိုပုံမှန်အလုပ်ပေးနိုင်ဖို့ကမလွဲမသွေရင်ဆိုင်ရမယ့်စိန်ခေါ်ချက်ဖြစ်ပါတယ်။ဒီနှစ်အတွင်းတရုတ်နိုင်ငံရဲ့ဘွဲ့ရသူအရေအတွက်8တန်းလောက်အထိစံချိန်တင်မြင့်တက်လာမယ်လို့ခန့်မှန်းထားကြတာပါ။စီးပွားရေးဆိုင်ရာသုတေသနလုပ်ငန်းကြီးဖြစ်တဲ့ Capital Economist ရဲ့အာရှစီးပွားရေးဆိုင်ရာအကြီးအကဲ Mark Williams ကတော့အခုလိုခန့်မှန်းပါတယ
်။ It will be difficult to generate as rapid income.
ချိုးရီမျောလင့်နေသလိုမြန်မြန်ဆန်ဆန်ဝင်ငွေတိုးလာဖို့ဆိုတာကတော့လွယ်ကူမှာမဟုတ်ပါဘူး။ဒါပေမဲ့တရုတ်နိုင်ငံဟာစီးပွားရေးပုံမှန်ဖွံ့ဖြိုးတိုးတက်နေတဲ့နိုင်ငံတစ်ခုပိုပြီးဖြစ်လာစေမှာပါ။
တရုတ်လူငယ်ဘွဲ့ရအလုပ်လက်မဲ့နှုန်းက400ခန့်နှုန်းကနေ30ရာခိုင်နှုန်းကြားမှာရှိတယ်လို့ဒေတာရီမီဒီယာကခန့်မှန်းပါတယ်။တရုတ်ဆွေရကတော့အလုတ်လက်မဲ့နှုန်းကပြန်မြ400ခန့်နှုန်းပဲရှိတယ်လို့ပြောဆိုပေမဲ့လည်းတရုတ်ဆွေရရဲ့တရားဝင်ကိန်းဂဏန်းတွေအပေါ်မှာတော့တန်တရာရှိထားကြပါတယ်။အလုတ်သမားရေလှုပ်ရှားသူအယ်မာကတော့တရုတ်နိုင်ငံမှာအလုတ်အကန့်ဆုံးရှုံးရမှုကခံမှန်းထတာထက်များနိုင်တယ်လို့ပြောပါတယ်။ကြောင်မီသွေးတူဖော်ရင်းနဲ့ကုန်ထုတ်လုပ်ငန်းခန္ဓာကနေပိုရှန်နေတဲ့အလုတ်သမား1.8တန်းတို့အလုတ်ထုတ်ခံရမယ့်အရေးကလည်းရှိနေတာပါ။ဒီစိန်ခေါ်ချက်တွေကိုဖြည့်ရှင်းဖို့အတွက်တရုတ်အစိုးရကအလုတ်ထုတ်ခံရတဲ့အလုတ်သမားတွေ၊ရွှေပြောင်းအလုတ်သမားတွေကိုကူညီဖို့အမေရိကန်ဒေါ်လာ 14.6 ဘီလီယံယန်ပုံငွေထူထောင်ထားပါတယ်။တရုတ်အစိုးရကလူမှုဖိုလ်လိုရေးစနစ်ကိုလည်းပိုပြီးကောင်းလာအောင်ဆောင်ရွက်နေပြီးဌာနေရင်းတွေကနေရွှေပြောင်းအလုတ်လုပ်ကိုင်နေကြရသူတွေအတွက်တပ်သားချောင်းချီရေးနဲ့ထောက်ပံ့ကြေးပေးမယ်လို့လည်းခန့်မှန်းထားကြပါတယ်ရှင်။
မတင်ကြီးထိုက်ပြောပြခဲ့တာပါရှင်အခုညနေပိုင်းအစီအစဉ်အစုံမတက်ခင်မှာတရင်ချင်းချုပ်ကိုကိုကျော်သိန်းကညင်ညာပါမယ်ရှင
်မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကလူတွေအမေရိကန်ပြည်ထောင်စုရဲ့ပြည်ဝင်ဝန်ကတ်တက်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ဆိုင်ငံ့ထားတာကိုပယ်ဖျက်ပြီးပြန်တူပြုတ်ပေးဖို့တင်ပြထားတာကိုဖက်ဒရယ်ယူကန်တရားဝန်တခုကပယ်ချလိုက်ပါတယ် Republican အောက်လူတော်မှ Tom Price ကိုကျမရဲ့နဲ့လူမှုဝန်ဆောင်မှုရေးရာ HHS ဌာနဝန်ကြီးဖြစ်ခံထားဖို့ထောက်ခံမဲ့52မဲ၊ကောက်ကွက်မဲ့48မဲနဲ့အမေရိကန်အထက်လူတော်ကအတည်ပြုလိုက်ပါတယ်။ကိုပိုင်အချို့ရင်းနဲ့နေတဲ့တိုင်ဝမ်ကျွန်းကိုပိုင်နေလို့ပြောထားတဲ့တရုတ်ရဲ့ရည်တည်ချက်ကိုအတိအမှတ်ပြုပြီးတော့တရုတ်တိုင်ငံနဲ့မူဝါဒကိုအတိအမှတ်ပြုတဲ့ကြောင်းသမ္မတဒေါ်နယ်ထရမ့်ကတရုတ်သမ္မတရှီကျင်းပင်နဲ့တယ်လီဖုန်းဆက်စကားပြောတာမှာထည့်ပြောသွားပါတယ်ခင်ဗျာ။
တောက်ကြတဲ့ညနေခင်းဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါဒီညနေပိုင်းအစီအစဉ်ထုတ်လွှင့်ရမှုကရှားဖောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Audrius Bridges ဖြစ်ပါတယ်VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်။ည9နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါ။သောရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ကျွန်မခွာညိုပါ
This program has come to you from the Voice of America, Washington.